မြန်မာနိုင်ငံမှာဆက်ရနာတင်ထားတဲ့အပေါ်ပြည်သူတွေကပုံစံမျိုးစုံနဲ့ဆက်ပြီးကန့်ကွက်နေတာကိုတက္ကသိုလ်ခန့်နှိမ်နင်းနေကြမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်အင်မတန်စိတ်ပူပန်စိုးရိမ်နေလို့တရုတ်နဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်တွေ့ဆုံဆွေးနွေးစဉ်မှာပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယီနဲ့ရုရှားနိုင်ငံသားရဲ့ ဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေကနေနိုင်ငံရေးအဖြစ်ရှာတဲ့နီလန်ကိုတရုတ်နဲ့ရုရှားကထောက်ခံတယ်လို့တွေးဆောင်ပေးအပြီးနိုင်ငံကြ ాయి ဝန်ကြီးမြောက်ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖြိပနိုင်ငံတွေကမြန်မာနိုင်ငံပြဿနာကိုခုတုံးလုပ်ပြီးသူတို့အကျိုးမြတ်အတွက်အခွင့်အရေးမယူနိုင်အောင်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လုပ်သွားနိုင်ဖို့အတွက်မြန်မာနိုင်ငံတဲကတက်ဆိုင်တဲ့အဖွဲ့အားလုံးဆွေးနွေးညှိနှိုင်းပြီးနိုင်ငံရေးအဖြစ်ရှာရေးအတွက်ကိုတရုတ်နိုင်ငံကြ ాయి ဝန်ကြီးဝမ်ဟီနဲ့ရုရှားနိုင်ငံကြ ాయి ဝန်ကြီးလက်ဖရော့ဖ်တို့ဆွေးနွေးစဉ်မှာသဘောတူပြောကြားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီရဲနဲ့စစ်တပ်ကဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်တာဝန်နဲ့ဒုတိယပြည်ထောင်ရေးဝန်ကြီးတာဝန်ယူထားသူဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးအပြင်ရန်ကုန်မြို့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းနေတဲ့တပ်မ89မန္တလေးကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတဲ့တပ်မ33တို့ကိုအမေရိကန်အစိုးရကမနေ့ကပဲတန်းခတ်အရေးယူခဲ့ပါတယ်အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့အရေးယူတန်ခတ်ချက်အရတန်ခတ်လိုက်သူတွေနဲ့သူတို့နဲ့ပတ်သက်နေတဲ့လုပ်ငန်းတွေပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဗဏ္ဍာရေးဌာနကထိန်းချုပ်ပိတ်ပင်လိုက်တာပါ။ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်တွေကတေစီလောက်အောင်အကြမ်းဖက်နေမှုကိုရပ်ကိုရပ်ရမယ်လို့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာညွှန်ကြားရေးမှူးအန်ဒရီယာဂက်ဂီကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဆီယနာတိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ထိခိုက်အောင်လုပ်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားခဲ့ပါတယ်။
The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets.
မြန်မာနိုင်ငံမှာဗက်လိုက်မှုကင်းတဲ့သတင်းဌာနတွေအပေါ်ဖိအားတွေတိုးပေးနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်မြန်မာနိုင်ငံတဲကကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးကစိုးရိမ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။လောလောဆယ်အထိဖမ်းဆီးခံရတဲ့သတင်းထောက်40ထဲမှနည်းရှိတယ်လို့သူကပြောပါတယ်။ဆေအာနာတင်ခဲ့တဲ့ဖေဗူရီလ10ရက်နေ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူတွေတေဆုံးနေတာကိုမြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကအင်မတန်စိုးရိမ်နေကြောင်းနဲ့ငြင်းချမ်းစွာဆန္ဒပြနေသူတွေအပေါ်စစ်တပ်ကအင်အားသုံးနှိမ်နင်းနေတာရပ်ဖို့ဆက်ပြီးတောင်းဆိုကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ဒုတိယပြောခွင့်ရကပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးရုံးရဲ့စည်းရင်းအရာလုံချုံရေးရီရဲ့လက်ချက်နဲ့တေဆုံးခဲ့တဲ့အရတားဟာ224ယောက်ထက်မနည်းရှိနေပေမဲ့တကယ်တေဆုံးတဲ့အရေးအတွက်ဟာ250ထက်ကျော်နိုင်တယ်လို့ယုံကြည်ထားကြောင်းလည်းကုလသမဂ္ဂကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကတော့စစ်တပ်ရဲ့လက်ချက်နဲ့တေဆုံးသူဟာ250ကျော်ပြီလို့ပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆိုးလာနေတာစိတ်မကောင်းစရာပဲလို့ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကပြောကြားခဲ့ပါတယ်။
On Myanmar, we took stock of the situation in the country, which sadly continues to deteriorate dramatically following the military coup.
မြန်မာနိုင်ငံကအခြေအနေတွေကို EU ကစောင့်ကြည့်မှတ်တမ်းတင်နေပါတယ်။ဆီယနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေပိုပြီးယိုယွင်းလာနေတာစိတ်မကောင်းဖြစ်စရာပါ။ဆန္ဒပြသူတွေကိုစစ်တပ်ကစစ်မြေပြင်မှာတုံးတဲ့လက်နက်တွေတုံးပစ်ခတ်မှုကြောင့်တေဆုံးသူ250ထက်မနည်းရှိနေပါပြီ။ဆက်လက်ဖိနှိပ်မှုတွေမှာတာဝန်ရှိသူ7ယောက်ကို EU ကတန်ခတ်အရေးယူခဲ့တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကပြောကြားခဲ့တာဖြစ်ပါတယ်။မတ်လ22ရက်တနင်္လာနေ့ကတန်ခတ်ပိတ်ဆို့ခဲ့သူ7ယောက်ထဲမှဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်အပြင်ဆရာနာတိမ့်မှုမှတာဝန်ရှိတဲ့ဒုသမ္မတဦးမြင့်ဆွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးအာနာသိန်းနာဆကကောင်စီထဲမှပါဝင်တဲ့စစ်တပ်အကြီးအကဲတွေပါဝင်ပါတယ်။အခုလိုမျိုးနိုင်ငံတကာကဖိအားပေးနေချိန်မှာပဲစစ်တပ်ကပြည်သူတွေပေါ်ပြစ်ခတ်မှုတွေကိုဆက်ပြီးလုပ်နေပါတယ်။ဒီနေ့ပဲမန္တလေးမြို့မှာတပ်တွေပြစ်ခတ်လို့တေဆုံးသူ၄ယောက်ရှိပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တေဆုံးသူတယောက်ဆိုရင်အသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်။မန္တလေးမှာဒီရက်ပိုင်းအတွင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအခုလိုမျိုးအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။အသက်20ကျော်လူငယ်တွေလည်းအများပြားပါဝင်ပါတယ်။မန္တလေးမြရေနန္ဒာအေယာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုအတွင်းမှာတနက်ထိမှတည်ဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အတုပအခမ်းအနားကိုတော့ဒီကနေ့ပြုလုပ်ပါရယ် ကိုထွန်းနှောင်းအောင်ရဲ့မိခင်နဲ့ကြံရည်သူမိသားစုရဲ့ပူဆွေးငိုကြွေးနေတဲ့အတန်းတွေဖြစ်ပါတယ်သူရဲ့အကိုဖြစ်သူကလည်းဝမ်းနဲ့နေတဲ့ကြားကပဲအခုလိုပြောကြားခဲ့ပါတယ
်ကျွန်တော်တို့ရေတော့ပါအောင်ချမ်းပြည်တိုင်ဝင်ကြမယ်ဒီမှာဝမ်းမနေပါနဲ့ဒီလိုမြင်လို့
မြရည်နန္ဒာတံပိုးနဲ့အိမ်ယာမှာမနေ့တုန်းကပြစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့အသက်16နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အကိုဖြစ်ပါတယ်။အခုလိုမျိုးဒီစစ်အာဏာသိမ်းထားသူတွေကနှိမ်နင်းနေပေမဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုလည်းပြည်သူတွေကဆက်လုပ်နေကြပါတယ်။ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်တည်းကအာယုံဥတပိတ်ကိုလှုပ်ခဲကြပါတယ်။မန္တလေးမြို့မှာဆိုလည်းဒီကနေ့မနေ့ပိုင်းတွေကတန်ခါတမကတပိတ်မြောင်တပိတ်အပါအဝင်တပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်တပ်အင်အားအမြောက်အများတက်ဆွဲပြီးတော့နှိမ်နှင်းနေတဲ့မုံရွာမြို့မှာလည်းဒီကနေ့ထောင်ခဲ့ချီတဲ့ပြည်သူတွေဟာလမ်းပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းတောင်ကြီးကျွန်းလှမိထီလရေဦးရေစကြိုးပဲခူးစတဲ့မြို့တွေမှာလည်းဒီအာယုံဥတပိတ်အပြင်ပုံစံမျိုးစုံနဲ့ဒီဆေးအာနာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်နေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေတဲ့တဝဲမြို့မှာဆိုရင်လေဒီနေ့အမြောက်အများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပ
ါမင်းတို့အိမ်သားပျော်ရွှင်နေတာ
ဘယ်လိုအိမ်နဲ့သူမကြည့်တော့ဘူး
အိမ်ပေါ်ထိတက်ဆွနေတော့
ဘယ်လိုမှမရတော့ပါပဲ
စစ်စစ်ကြီးနဲ့ငြိမ်မထက်တော့
အိမ်ထဲနေတော့ဆန္ဒပ
ါမင်းတို့အိမ်သားပျော်ရွှင်နေတော့
ဘယ်လိုအိမ်နဲ့သူမကြည့်တော့ဘူး
အနာယူကိုဘာပြောချင်လဲ
ခုလိုတဝဲမြို့မှာခြိတဲ့ဆန္ဒပြသူတွေအပြင်ကျွေးကြော်စာသားတွေပါတဲ့ဆိုင်းပုတ်တွေပါတဲ့ cycle တွေတန်းစီမောင်းနှင်ပြီးတော့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။ဘိတ်ပသိမ်မျိုးတွေမှာလည်းလူမဲ့တပိတ်ပွဲတွေကိုလှုပ်ခဲ့ကြပါတယ်။တခါဒီနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကို American Dollar 6သိန်းနဲ့ Academy ရွှေ9ပိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖျော်မင်းသိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာဒီနေ့ပြသပါတယ်။ပရာဟိတာအဖွဲ့ဖြစ်တဲ့ဒေါက်ကင်းဂျီဖောင်ဒေးရှင်းအတွက်အိမ်ချမ်းပြေငှားရမှုကိစ္စတွေသူ့အနေနဲ့ဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုလည်းသူ့ကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့ဆိုထားပါတယ်။ဗီဒီယိုအရေးအသွေးကြောင့်ဒီပြသတဲ့ဗီဒီယိုနဲ့အတန်ဟာတကယ်အစ်အမှန်မဟုတ်ဖုံးဖုတ်ဆိုတာကိုလည်းမေးခွန်းထုတ်မှုတွေရှိနေပါတယ်ရှင်။